မရိကန်ပြည်တော်ဇူမျိုးရောဝါရှင်တန်မှာဗုဒ္ဓနေ့ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေအပေါ်ကုလသမဂ္ဂတွင်လည်းမှုချုပ်အနေနဲ့ဝါနဲ့ဆင်ကောင်းဖြစ်ရတယ်လို့ပြောကြပါတယ်။ဒီလိုအခြေအနေမျိုးမှာနိုင်ငံရေးကောင်းဆောင်တဲ့အနေနဲ့သူတို့ပေါ်ထောက်ခံသူတွေအကြမ်းမဖက်အောင်ထိန်းသိမ်းဖို့အရေးကြီးတယ်လို့ဒီမိုကရေစီနည်းလမ်းကျဆောင်ရွက်မှုတွေနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်လေးစားဖို့အရေးကြီးတယ်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်ရဲ့သဘောထားကိုသူ့ရဲ့ပြောခွင့်ရကပြောကြားခဲ့ပါတယ်။လွှတ်တော်အဆောက်အဦမှဖြစ်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေအပေါ်တခြားကမ္ဘာကောင်းဆောင်တွေကလည်းတုံ့ပြန်အဖြစ်တင်ကြပါတယ်။ဖြစ်တဲ့သမရအမန်နီယယ်မက်ခရွန်ကဆိုရင်အင်္ဂလိပ်ဘာသာနဲ့အခုလိုပြောကြားပါတယ်
။ What happened today in Washington DC is not America.
Washington DC မှာဖြစ်ခဲ့တာဟာအမေရိကလုံးဝမဟုတ်ပါဘူး။ဒီမိုကရေစီစနစ်ရဲ့ခိုင်မာမှု American Democracy စနစ်ရဲ့ခိုင်မာမှုကိုပြင်သစ်ကယုံကြည်ပါတယ်လို့ပြင်သစ်သမ္မတကပြောကြားခဲ့တာပါ။ Germany သမ္မတ Frank-Walter Steinmeier ကတော့ဒီမိုကရေစီအခြေခံသဘောတရားတွေကိုလက်မခံတဲ့လက်ရှိသမ္မတရဲ့တွေးထောမှုကြောင့်အခုလိုလူအုပ်ကြီးကလွတ်တော်စာအုပ်ရဲကိုအတင်းဝင်ရောက်တာဖြစ်တယ်လို့ပြောပါတယ်။ဒီအဆိုရကတော့အမေရိကန်ကဖြစ်ရက်ကိုဟောင်ကောင်လွှတ်တော်အဆောက်အဦရဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေအတင်းဝင်ရောက်ခဲ့တာနဲ့နှိုင်းယှဉ်ကြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ဘေးကင်းလုံခြုံအေးချမ်းမှုကိုအမြန်ဆုံးခံစားရမယ်လို့မျှော်လင့်ကြောင်းတရုတ်အစိုးရပြောခွင့်ရဝါချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာကြေညာသွားခဲ့ပါတယ်။